ကရင်နီပြည်နယ်မှာအရက်သားတွေပေါ်စစ်ကောင်စီပြစ်မှတ်ထားတိုက်ခိုက်မှုကြောင့်နိုဝင်ဘာပထမပတ်သတင်းပတ်တွင်မှလူ10ဦးထပ်မံနေသေဆုံးခဲ့ကြောင်း KNDF ကရင်နီအမျိုးသားများကာကွယ်ရေးတပ်က VOA ကိုပြောပါရယ်ပြီးခဲ့တဲ့တောက်ကြနေ့ကရှမ်းကရင်နီနယ်စပ်ဖေခုံမြို့နယ်နဲ့ရိုက်ကော်မြို့နယ်နှစ်နေရာကအရက်သားတွေရှိတဲ့နေရာတွေကိုစစ်ကောင်စီဘက်ကပြစ်မှတ်ထားပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား6ဦးသေဆုံးပြီးတချို့ဒဏ်ရာပြင်းထန်ခဲ့တယ်လို့ KNDF ကဆိုပါရယ်ရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်နီနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးပါမယ
်စစ်ကောင်စီတပ်ရဲ့စီးရဲလှုပ်ရှားမှုတွေကြောင့်ပင်လောင်းဖဲခုံလမ်းပိုင်းမှာပြီးခဲ့တဲ့စက်တင်ဘာလကတည်းကနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တာပါတိုက်ပွဲတွေပြင်းထန်လိုက်အခြေအနေတွေပြန်ငြိမ်သွားလိုက်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်လာတာကလနဲ့ချီကျသွားပြီဖြစ်ပါတယ်ဒါပေမဲ့ဖဲခုံနဲ့လွိုက်ကော်မြို့နယ်နှစ်ခုမှာတော့လက်တလုံးနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်လို့ရောလေရင်နဲ့ပါဘုံကျဲတိုက်ခိုက်တာကြောင့်နိုဝင်ဘာလ၈ရက်နေ့တရက်ထဲမှာတင်အရက်သား၆ဦးသေဆုံးပြီးတော့၆ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုက VOA ကိုပြောပါတယ်
ရှင်ရနေညနေပေါ့နော်7နာရီလောက်မှာစစ်ကောင်စီရပုံကျဲတဲ့အတွက်ဖက်ခုံမြို့နယ်တက်ကကြည်ရွာတစ်ခုမှာစစ်တူနှစ်ဦးပွဲချင်းပြီးတေဆုံးပြီးတော့မှ3ဦးတန်းရရတယ်ပေါ့နော်သူနည်း၎င်းပဲရှင်းရနေမှာပဲဒီလက်ခုံမြို့နယ်မြို့ကိုကြည်ရွာအုပ်စုမှာစစ်ကောင်စီဖက်ကလက်နေကြီးနဲ့တိုက်ခိုက်တဲ့အတွက်တေဆုံးသူက4ဦးဖြစ်သွားပါတယ်ပေါ့နော်ဆိုတော့4ဦးတေဆုံးတယ်ထိခိုက်နိုင်ရတာကတော့3ဦးဖြစ်ပါတယ်နိုကိုရဲ့ဖက်ခုံဘောနော်ဒီအရှိကံလဆိုတဲ့ခြေရွာကိုပုံကျဲတဲ့နေရာတော့ကတိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမဟုတ်ပါဘူးတိုက်ပွဲနဲ့ဝေးတဲ့နေရာတွေဖြစ်ပါတယ
်အဲ့ဒီတိုက်ခိုက်ခံရတဲ့လွိုက်ကော်မြို့မှာနိုဝင်ဘာလ၈ရက်နေ့တုန်းကစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့လွိုက်ကော်မြို့နယ်နိုကိုစံပြခြေရွာနဲ့တရက်ပင်ခြေရွာကအရက်သား၄ဦးသေဆုံးပြီးတော့၃ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါသေဆုံးတဲ့သူတွေကတော့နိုကိုခြေရွာကအသက်12နှစ်အရွယ်အမျိုးသမီးတဦးအသက်35နှစ်အရွယ်အမျိုးသားတဦးနဲ့တရက်ပင်ရွာကအသက်35နှစ်အရွယ်အမျိုးသားတဦးဖြစ်ပါတယ်အလားတူပဲနိုမာလာ၈ရက်နေ့ညပိုင်းမှာလဲရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှေ့ပိုင်းကာလာကျေးရွာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်လို့အသက်30အရွယ်အမျိုးသားတဦးနဲ့အသက်40အရွယ်အမျိုးသမီးတဦးနှစ်ဦးသေဆုံးခဲ့ပါတယ်တဦးကတော့ထိခိုက်ဒဏ်ရာရခဲ့ပြီးတော့နေအိမ်တချို့နဲ့ကားတချို့ပျက်စီးသွားတယ်လို့တည်ရပါတယ်အခုစစ်ကောင်စီတပ်ကပစ်ခတ်တိုက်ခိုက်လိုက်တဲ့နေရာတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ရွာသူရွာသားတွေနဲ့စစ်ဘေးရှောင်နေနေထိုင်တဲ့နေရာတွေဖြစ်တာကြောင့်မို့လို့အားလုံးကစိုးရိမ်ကြောက်လန့်နေကြတယ်လို့ကယင်းီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်လည်းဖြစ်ကယင်းီလူခွေရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောပါတယ်
စစ်ကောင်စီလက်နက်ကြီးပစ်ခတ်တဲ့တကြမုန်နုကိုရွာရဲနောက်ပြီးတော့မှတရရဲ့ရွာပေါ့နော်အဲ့ဒီမှာလက်နက်ကြီး၄လုံးတပ်ပောက်ခဲ့တဲ့မုန်လူ၄ဦးတေဆုံးပြီးတော့မှ၆ဦးထိခိုက်ဒဏ်ရာရတော့ပေါ့နော်ဒီရွာနေရာလုံးမှာကတော့စစ်ဘေးရှောင်ရွာဒီရွာခံနေရောနေကြပါတယ်နောက်ပြီးတော့မှခေကောရှိချန်ကိုတော့ကျွန်တော်တို့လူထုနေတဲ့ရွာကိုဘုံနာကျဲတော့ပေါ့နော်အဲ့ဒီမှာအိမ်၃လုံးပြတ်သွားတယ်ကားတစ်စီးတစ်စီးပြတ်တယ်နောက်လူဦးပေါ့အစားတူမတူတိစွန်သွားတာရှိပါတယ်အခုပြောတဲ့နေရာခုလုံးပေါ့နော်ကတက်ပွဲမရှိပါဘူးလက်ကောမျိုးပေါင်းချင်မှလည်းတက်ပွဲအဲ့ဒီရက်ပိုင်းလည်းမရှိပါဘူးစစ်ကောင်စီကပုံမှာပဲလိုက်ပြီးတော့မှလေရွာတွေကိုသူရဲ့လက်ထက်မှာမရှိတဲ့ရွာတွေကိုလက်နေကြီးနဲ့ပြစ်တာတွေဘုံကျဲတာတွေအမှချခဏလောက်ပါတယ
်ပြီးခဲ့တဲ့အော်တိုဘာလကုန်ပိုင်းမှာလည်း drone နဲ့စစ်တပ်ကနေဘုံကျဲတိုက်ခိုက်တဲ့အတွက်ဗမောင်ရွာကစစ်ဘေးရှောင်တဲ့ကလေးငယ်တဦးအပါအဝင်၃ဦးသေဆုံးခဲ့ပြီးတော့၉ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။စီးရီးပစ်မှတ်အရက်သားပစ်မှတ်တွေကိုမခွဲခြားဘဲနဲ့လူခွေချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေကိုစစ်ကောင်စီတပ်ကကျူးလွန်နေပါတယ်လို့ KNDF ကပြောဆိုထားပါတယ်။